တွန်တင်းမြို့နယ်ကကလေးငယ်3ဦးကိုအသက်သေးစေတဲ့အထိလုပ်ခဲ့တဲ့ပြယောဂဆရာကိုမတိမချင်းကြိုးကွင်းဆွတ်တက်ဖို့ရန်ကုန်တိုင်းတောင်ပိုင်းခရိုင်တရားရုံးကဇွန်လ20မနေ့တုန်းကအမိန့်ချလိုက်ပါတယ်ဒီလိုပြင်းထန်တဲ့အမိန့်ချမှတ်လိုက်တာဟာလူအဖွဲ့အစည်းအတွင်းအလားတူဆိုးရွားတဲ့လူရက်တွေမပေါ်ပေါ်ရအောင်ပြယောဂဆရာကိုတည်တံပေးလိုက်တာဖြစ်တယ်လို့လူအခွင့်အရေးရှိနေတချို့ကသုံးသပ်ပါတယ်ဒီအကြောင်းကိုဆက်လက်နားဆင်နေပါတယ်ရန်ကုန်တိုင်းတွန်တီးမြို့နယ်တွန်တီးဝကြေးရွာအုပ်စု -20 အရှိတောတွင်းမှာနေထိုင်ကြတဲ့ကလေးငယ်သုံးဦးစီမှာမကောင်းဆိုးဝါးပူးဝင်နေတာကြောင့်ကုသပေးမယ်ဆိုပြီးတရားခံဖြစ်တဲ့ပယောဂဆရာထွန်းနိုင်က2016အောက်တိုဘာလထဲမှာခြေထောက်နဲ့ကန်တာတန်နှင်းတာလက်သီးနဲ့ထိုးတာတွေလုပ်ခဲ့တာကြောင့်ကလေးငယ်သုံးဦးသေဆုံးခဲ့ရပြီးအခြားတဦးဒဏ်ရာရခဲ့တာကြောင့်ထွန်းနိုင်ကိုရဲကဖမ်းဆီးကအင်းစိန်ထောင်မှာချုပ်နှောင်ခဲ့တာပါတရားခံထွန်းနိုင်ကသေဆုံးကလေးတွေရှိတဲ့နေအိမ်မှာတစီတရေတွေရှိနေတာကြောင့်ရှင်းလင်းပေးမယ်ဆိုပြီးအားလုံးရှိမှလူသတ်မှုကျူးလွန်ခဲ့ကြောင်းတွန်တင်းမြို့မှရဲစခန်းစခန်းမှုဒူရဲမှုကြော်နိုင်ဆိုးကအဲ့ဒီအော်တိုဘာလာထဲမှာသတင်းမီဒီယာတွေကိုရှင်းပြခဲ့ပါတယ
်အိမ်ပေါ်မှာတစီတရေပြုတ်ကနေတယ်မင်းတို့ဒုက္ခရောက်တော့မယ်ငါရှင်းလင်းပေးမယ်ဆိုပြီးတော့တရေလိုရဲ့အကူဖြစ်သူအိမ်မှာခေါ်ပြီးတော့နေလိုက်တယ်နေပြီးရင်ငါစီဝိုင်းစီတာထားပြီးပြီအဲ့စီဝိုင်းကိုကြော်ရင်တော့မင်းတို့လက်ပြန်လုခံပြီးအကုန်သိလိမ့်မယ်ဒီစီဝိုင်းကိုကြော်ထွက်ကြမယ်ဆိုပြီးတော့ချင်းချောက်တာပေါ့အဓိကအချင်းချောက်ပြောဆိုတာကိုဒီအမိသားစုအနေနဲ့လည်းသူတို့ကြောက်လန့်တယ်ပေါ့ကြောက်လန့်လို့တော့ AC လည်းမကြုံရဲဘူးပေါ့သူတို့အဲ့လိုဖြစ်တယ်ဖြစ်တဲ့အချိန်မှာသူတရလူရဲ့ညီပေါ့နော်ပထမဆုံးပြီးတဲ့ကလေးလေးဆို၃နှစ်လောက်ရှိတဲ့កောင်လေးပေါ့အဲ့កောင်လေးရဲ့ခန္ဓာကိုယ်မှာတရားရည်ဝင်ခုနေတယ်ငါကုသပြင်မယ်ငါကုပြင်မယ်လို့ပြောင်းမယ်ဆိုပြီးပြောရင်းနဲ့ခြေောင်းနဲ့ကန်နာတို့လက်သေးနဲ့ထိုးတာတို့ပေါ့နော်အဲ့လိုလုံရင်းလုံရင်းနဲ့ကလေးကရေ၁၈ရက်နေည၁၂နာရီလောက်ပေါ့ဆုံးပါတယ်စကိုးရင်းနေမနေ့ကျတော့ဒီလောင်းကိုတရားခံနေပြီးတော့တကယ်တော့တဲ့တော်လေးတူမြောင်းတိတ်ကိုသွားပြီးတော့အလောင်းဆုံးပြလိုက
်ပယောဂဆရာဆိုသူထွန်းနိုင်ရဲ့လက်ချက်ကြောင့်အသက်3နှစ်အရွယ်နေလာလင်းအသက်2နှစ်အရွယ်မလနှင်းရွှေနဲ့ရှစ်လသားအရွယ်မယမင်းတို့3ဦး2016အောက်တိုဘာ19နဲ့20ရက်တွေမှာအတီးတီးတည်ဆုံးခဲ့ရပါတယ်တရားခံထွန်းနိုင်ရဲ့လက်ချက်နဲ့ပဲအသက်4နှစ်အရွယ်မတင်းတင်းဆိုဖူးရောင်တန်းရရခဲ့လို့စီးရုံတက်ကုသခဲ့ရပြီးနောက်ပိုင်းမှာပြန်လဲကောင်းမွန်ခဲ့ပါတယ်တရားခံထွန်းနိုင်ဟာပြစ်မှုကျူးလွန်ကြောင်ထင်ရှားတာကြောင့်ထွန်းနိုင်ပေါ်ဆွဲဆိုထားတဲ့ရာဇတ်ကြီးပုံမှန်302/1ခါခွေအရမသေးမချင်းကြိုးကွင်းဆွတ်တက်ဖို့နဲ့ရာဇတ်ပုံမှန်325အရထောင်ဒဏ်9နှစ်ကြခံဖို့ရန်ကုန်တိုင်းတောင်ပိုင်းခရိုင်တရားရုံးကဇွန်လ20ရက်နေ့မှာတီးကြစီအမိန့်ချမှတ်ခဲ့ပါလေ။အောင်တရားရုံးကဒီတန်းအမိန့်ချမှတ်လိုက်တာကိုတရားခံအနေနဲ့နောက်ထပ်အဆင့်30ဆင့်မှာအယူခံခွင့်ရှိတယ်လို့ဟောင်ကောင်အခြေစိုက် HRC အာရှလူအခွင့်အရေးကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးကရှင်းပြပါတယ်
။အဲတော့ခရိုင်တရားရုံးကအမိန့်ချတယ်ဆိုရင်သူ့အနေနဲ့တိုင်းတရားရုံးနောက်ပြီးတော့တရားရုံးချုပ်စတာတွေကိုအယူခံတက်နိုင်ပြီလေ။တရားရုံးချုပ်အထိပြီးသွားပြီဆိုလို့ရှိရင်သမရထံကိုအတနာခံစာတင်နိုင်ပြီလေ။အဲဒီတော့9နှစ်ချတဲ့အထက်မှာအခုအဖမ်းခံရတဲ့နှစ်တည်းရဲ့အဲဒီအယူခံဝင်နေတဲ့ကာလနှစ်တည်းရဲ့အဲ့ဒါတွေအားလုံးပေါင်းလိုက်လို့ရှိရင်အဲ့ဒီမှာထောင်ဒဏ်9နှစ်ကနှုတ်ပြန်ပြီးသားဖြစ်သွားမယ်။ပြည်ထောင်ကတော့ကြာနေမှာပေါ့ဗျာ။အဲ့ဒီမှာသမရအနေပြီးတော့အတနာခံစာကိုပယ်လိုက်တယ်ဆိုရင်တော့ပြည်ထောင်ကိုအကျဉ်းပီးဌာနဆက်လက်ဆောင်ရွက်သွားမှာဖြစ်
။တရားခံထွန်းနိုင်အနေနဲ့လာမယ့်9ရက်အတွင်းအယူခံတင်ခွင့်ရှိပါတယ်။ပြယောဂကုတဲ့ဆိုတဲ့ထွန်းနိုင်ကိုတည်တံချမှတ်ရတဲ့အပေါ်သူ့အမြင်ကိုရှေ့နေဦးမင်းလွင်ဦးကပြောပါတယ်
။ဒီပြယောဂကုတဲ့ဆရာကပြည်မင်းမှန်းပြည့်ရဲ့နဲ့ဆက်လက်ပြီးတော့လုပ်တဲ့ကိစ္စရရင်နောက်ပြီးတော့တခါရွေချက်ရှိရှိနဲ့လှုပ်ဆောင်တဲ့ကိစ္စရတည်တယ်ဒါဒီပါတဲ့အတွက်ကြောင့်ပြည်ံပြီးတယ်လို့ကျွန်တော်တို့ကတော့ယူဆနေပြီအခုကရွေချက်ရှိရှိနဲ့ပြည်ဒီအထိနှိမ့်ဆက်ညှင်းပန်းနေအဲ့ဒါဒီကြောင့်ဒါနောက်နောက်ဒီလိုမျိုးကိစ္စရတည်မယ်ပြည့်အောင်အတွက်ဖန်တာလောက်တဲ့ပြည်ံပြီးလိုက်တယ်လို့ကျွန်တော်တို့မြင်တယ
်မြန်မာနိုင်ငံမှာရာဇသကြီးပုံမှန်အရာဖြစ်ဖြစ်အထူးဥပဒေအရာဖြစ်ဖြစ်တည်တံပြီးနိုင်တဲ့ဆုံးဖြတ်စီရင်ပိုင်ခွင့်ဆက်လက်တည်ရှိနေစေဖြစ်ပြီးအခုအချိန်ကြီးတည်တံကိုပယ်ဖျက်ထားခြင်းမရှိသေးဘူးလို့ HRC အဖွဲ့ကပြောပါတယ်။1986ခုနှစ်ဇွန်လတုန်းကကျောင်းသားကောင်းဆောင်ဆလိုင်းတင်မောင်ဦးကိုကျိုးပေးတက်ခဲ့ပြီး1986-89ကာလတွေတုန်းကအာနာရှင်ဟောင်းဦးနေဝင်းကိုလှုပ်ကြံဖို့ကြိုးစားခဲ့တယ်ဆိုတဲ့အမှုအတွက်ဗိုလ်ကြီးအုံးကျော်မြစ်ကို1988ခုနှစ်မှာကျိုးပေးကွပ်မျက်ခဲ့ပါတယ်။အဲဒီနောက်ပိုင်းတည်တံပေးတဲ့အမှုတွေဟာအယူခံအဆင့်ဆင့်ကြောင့်နှစ်ရှည်ထောင်ဒဏ်တွေအဖြစ်ပြောင်းလဲသွားပေမဲ့ကျိုးပေးကွပ်မျက်ခဲ့ခြင်းမရှိတာအတော်ကြာပြီဖြစ်ပါတယ်ခင်ဗျာ